ရခိုင်ပြည်နယ်ကြောက်ဖြူရင်နဲ့စိတ်ကန်စီမံကိန်းတည်ဆောက်ရေးမူပေါင်းသဘောတူညီချက်ကိုဒီကနေ့နေပြီးတော့မှမြန်မာနဲ့တရုတ်ကြားလက်မှတ်ရေးထိုးခဲ့ကြပါတယ်။တရုတ်ရဲ့အကြွေးပီပီလုပ်ငန်းကြီးတစ်ခုလုံးထိုးအပ်လိုက်ရမယ့်အရေးဆိုရင်ချက်တွေကြောင့်စီမံကိန်းအရွယ်အစားကိုအကြီးအကျယ်လျှောက်ချလိုက်ပြီးမြန်မာဘက်ကယင်းနီးမြုံနှံမှုကိုမူလထက်နှဆတိုးနိုင်ဖို့နှစ်နဲ့ချီညှိနှိုင်းခဲ့ကြပြီးတဲ့နောက်မှာအခုလိုလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။မတ်တိန်ဂီထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ကြောက်ဖြူရေနဲ့စိတ်ကန်စီမံကိန်းကိုဒေါ်လာတန်1300လောက်နဲ့ပထမဆုံးစပြီးရင်းနှီးမြှုပ်နှံအကောင့်ထဲပေါ်မဲ့မူပေါင်းတရက်ကိုဒီကနေ့ကြာသပတင်းနေ့နေပြီးတော့မှမြန်မာဆိုရနဲ့တရုတ်နိုင်ငံပိုင်း CITIC Group ကြားသဘောတူလက်မှတ်ရေးထိုးလိုက်ကြပါပြီ။စီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူးကကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးဒီကနေ့သတင်းထောက်တွေကိုအခုလိုပြောပါတယ်။
ဒီကနေ့ချက်ပဲချက်က15ရာခိုင်နှုန်းကနေပြီးတော့မှကျွန်တော်30ရာခိုင်နှုန်းလို့ဒါပဲနောက်တစ်ခုကရင်တော့7 billion စောင့်နေဆိုတာနေကျွန်တော်ကအဆင့်40နဲ့ဖွဲ့ပြီးစောင့်နေဒါပဲကွာ
ဆိုတော့ဒီ7 billion ကတော့ဆက်ရှိနေမှာပဲအဆင့်
လည်းကတော့ရှိမှာပဲလုတ်သွားရင်တော့စုစုပေါင်း project ပြီးတဲ့ခါလာပေါ့ကျွန်တော်တော့ဟိုနှစ်20နှစ်30လောက်ဆိုရင်တော့အဲ့ဒီဟာ7 billion ဖြစ်သွားမှာ
2015ခုနှစ်သမ္မတဦးသိန်းစိန်လက်ထက်ကစတင်ခဲ့တဲ့ကြောက်ဖြူရင်းနဲ့စိတ်ကန်စီမံကိန်းအရတော့ရင်းနှီးမြှုပ်နှံမှုကိုဒေါ်လာတန်း9000နဲ့စဖို့ဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းတရုတ်ဘက်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့သဘောတူခဲ့ကြတာပါဒီသဘောတူညီချက်ကိုတကယ်တမ်းလက်တွေ့အကောင့်ထဲပေါ်တဲ့အချိန်မှာတရုတ်ရဲ့အကြွေးပြီးအခက်တွေ့မဲ့အပေါ်စိုးရိမ်ချက်ကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရလက်ထက်မှာသဘောတူညီချက်ကိုပြန်ပြီးတော့ညှိနှိုင်းခဲ့ကြပါတယ်။စီမံကိန်းအရွယ်အစားကိုဒေါ်လာတန်း9000နဲ့စမယ်အစားအခုနောက်ဆုံးဒေါ်လာတန်း3000နဲ့စမှာဖြစ်ပြီးရင်းနှီးမြှုပ်နှံမှုမှာလည်းမြန်မာဘက်ကအရင်သဘောတူညီချက်အရ15ရာခိုင်နှုန်းပဲရခဲ့ရကနေအခု30ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုရမှာဖြစ်ပါတယ်။ဒီလိုအရွယ်အစားရှော့ချလိုက်တာကြောင့်တရုတ်ရဲ့အကြွေးပြီးမဲ့အရေးကနေရှောင်လွှဲနိုင်တာဖြစ်တယ်လို့လည်းစီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူးကသတင်းထောက်တွေကိုအခုလိုပြောဆိုသွားပါတယ်
။တရုတ်ဆီအခြေစီရမလို့တော့အခုတည်းအရေးကြအလုပ်သွားမယ်ဆိုရင်ကျွန်တော်ကထပ်ကြီးစီရမလို့ဒါပေမဲ့ခုန7 billion project ကိုလုပ်လိုက်မယ်ဆိုရင်တော့ကျွန်တော်ကချီးရမယ်။ချီးတဲ့ခါကျတော့ခုနပြောတဲ့အကျွေးထောင်ချောက်ဆိုရတာပဲ။ချီးတဲ့ခါကျရင်ကျွန်တော်ကအတိုးပေးရတော့မယ်။အဲ့အတိုးကိုအချိန်မီမပေးနိုင်ရင်သူကစာချုပ်အရာကျွန်တော်ရတဲ့ဒီပိုက်ဆိုင်မှုရာဂိုင်တို့တဖြည်းဖြည်းနဲ့ကြော့ပါ။ညော့သွားမယ်ဆိုတော့မတိတိလင်လာမှဖြစ်တာအဲ့ဒါပဲ။သူကပတ်စံတွေချီးထားတယ်။သူကလည်းသူတို့ကလည်းလောဘကြီးတာပေါ့လေ။လောဘကြီးရဆိုတော့အချို့ပို့ယူထားတယ်။ရတဲ့ခါကျတော့သူတို့ထည့်ရမယ်ပတ်စံများတယ်။အဲ့မှာအတိုးတွေကတက်လာ။အတိုးတက်လာတဲ့ခါကျတော့တဖြည်းဖြည်းနဲ့အတိုးမပေးနိုင်တဲ့ခါကျတော့အဲ့ဒီသူ့ရဲ့ပိုက်ဆိုင်မှုကိုရာနှုံးလိုက်ပေးလိုက်ပေးလိုက်တယ်။နောက်ဆုံးကျတော့ဟိုသတိလင်လာဆိုရမှာဘာမှမကြံတော့ဘူးဆိုတော့အဲ့ဒါယူထိုးအပ်လိုက်ရတဲ့သဘောဖြစ်သွားတယ်
ကျောက်ဖြူရင်းနဲ့စိတ်ကန်တိဆောက်ရေးမှာအခုလက်ရှိသဘောတူညီချက်အရတော့မြန်မာဘက်ကထည့်ဝင်မဲ့ရင်းနှီးမြှုပ်နှံမှု30ရာခိုင်နှုန်းမှာအစိုးရက15ရာခိုင်နှုန်းနဲ့ပုဂ္ဂလိကဘက်က15ရာခိုင်နှုန်းထည့်ဝင်ကြမှာဖြစ်ပါတယ်။ရင်းနဲ့စိတ်ကန်စီမံကိန်းကိုတိဆောက်ရေးအတွက်ပဝန်းကျင်ထိခိုက်နိုင်ခြေတွေကိုတွက်ချက်ဆန်းစစ်ဖို့နှစ်နှစ်ခန့်အချိန်ယူရနိုင်ပြီးဒီနောက်မှာမှလုပ်ငန်းတွေစတင်နိုင်မယ့်အနေအထားဖြစ်ပါတယ်။ကျောက်ဖြူရင်းနဲ့စိတ်ကန်စီမံကိန်းမြေနေရာအတွက်ဒေသခံတွေကိုရောကြီးပေးထားပြီးဖြစ်ကြောင်းနဲ့ဒေသခံတွေအတွက်လည်းအလို့အကိုင်းဖန်တီးပေးနိုင်ဖို့မြန်မာအာဏာပိုင်တို့မျှော်လင့်နေကြပါတယ်ရှင်။